မင်္ဂလာပါရှင်ကိုဝါရဲ့ဒူပါဒီဝါဖက်ရှင်ဝန်ထမ်းတယောက်အနေနဲ့ပေါ့နော်အခုဒီအမေရိကန်ကိုလာတဲ့ခီးစဉ်လေးမှာဘယ်လိုဘယ်နေပူပေါင်းပါဝင်ဖြစ်တာလဲဆိုတာလေးအရင်ရှင်းပြပေးပါရှင်
ဟုတ်ကဲ့ပါအရင်ကအမေရိကန်သမ္မတဟောင်းဖြစ်တဲ့ George W. Bush တည်ထောင်ထားတဲ့ Bush Institute မှာ Liberty and Leadership Forum ဆိုတဲ့တနစ်တင်သမ်းပေါ့နော်ကျွန်တော်မနစ်ကအနွေရာသီတွေကအစပြီးပါဖြစ်တယ်ပေါ့နော်အခုဒီတစ်ခေါက်ကတော့ graduation ပေါ့နော်တင်သမ်းပိတ်ပွဲပေါ့နော်လာတက်တာပါ
ကျွန်တော်တို့သိသလားပေါ့နော်ဒီဝါဖက်ရှင်အနေနဲ့ဒီမြန်မာနိုင်ငံမှာဒီနေပေါင်းစုံမှာပေါ့ဒီလူငွေလုပ်ငန်းပေါင်းစုံပေါ့လုပ်နေတာပေါ့เนาะအဲ့တော့အဲ့လောက်အများကြီးတဲ့မှာကိုဝါအစ်ထူတာဝန်ယူပြီးတော့အထက်ကထားလောက်ရတဲ့အပိုင်းလေးတွေကဘာများလဲရှင
်ကျွန်တော်တာဝန်ယူရတဲ့အပိုင်းကတော့ဒီကလေးသူငယ်ကာကွယ်ဆောင်ရှောက်ရေးနဲ့ပတ်သက်ပြီးတော့ရရလူထုပေါ့เนาะပြည်သူလူထုကိုအသိပညာပေးတဲ့ကိစ္စတွေမှာကျွန်တော်ဦးဆောင်ပြီးပါဝင်တယ်တစ်ဖက်ကလည်းကလေးသူငယ်အခွင့်အရေးနဲ့ဆိုင်တဲ့မူဝါဒရေးရအပိုင်းပေါ့เนาะဥပဒေတွေမူဝါဒတွေအပိုင်းမှာဆိုရဌာနတွေနဲ့ပူးပေါင်းပြီးတော့ပုံမကောင်းမောင်းဆောင်ရွက်တဲ့အပိုင်းမှာပေါ့เนาะကျွန်တော်တို့ပါဝင်နေပါတယ
်ဒီလူကုန်ကူးမှုနဲ့ပတ်သက်လို့လေဒီဝါဖက်ရှင်ကလုပ်တယ်
ဟုတ်ကဲ့ပါဟုတ်ကဲ့ပါအ
ဲ့တော့ဒီတိတ်မကြသေးခင်ကမှထွက်လာတဲ့လူခွင့်ရေးစောင့်ကြည့်အဖွဲ့ရဲ့စစ်တမ်းတွေမှာဒီမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကတိတိတသာတိုးတက်လာတာမရှိဘူးဆိုတာမျိုးတွေ
အ
ဲကျွန်တော်တို့ဖတ်ရတယ်ပေါ့နော်အဲ့ဒီခါကျတော့ဒီကိုဝါရဲ့ဒီအဖွဲ့အစည်းမှာလုပ်နေတဲ့ကာလအတွင်းပေါ့အဲ့တော့ဒီလူခွင့်ရေးရဲ့တက်အကြပြောင်းလဲပုံအနေထားလေးကဘယ်လိုလဲရှိလဲရှင
်ဟုတ်ကဲ့လူကုန်ကူးမှုအကြောင်းပြောရမယ်ဆိုရင်တော့ကျွန်တော်ဝါဖက်ရှင်ကတော့2000ပြည့်နှစ်လောက်ခေတ်ကစတင်လှုပ်လာတဲ့အဖွဲ့အစည်းတစ်ခုဖြစ်တယ်ပေါ့နော်လူကုန်ကူးမှုအပိုင်းမှာတော့ဒီပြဿနာကြီးကမြန်မာတိုင်းနိုင်ငံနဲ့ဖြစ်တာလည်းမဟုတ်ဘူးဒီနိုင်ငံဒီတာသွင်းနိုင်ငံတွေမှာဖြတ်ကျော်ပြီးဖြစ်တဲ့ကိစ္စဖြစ်တဲ့အတွက်ကြောင့်မလို့ဒီဒေသသွင်းနိုင်ငံတွေနဲ့အားလုံးပူးပေါင်းပြီးဆောင်ရွက်တဲ့ကိစ္စတစ်ခုပေါ့နော်နောက်ပြီးတော့ကျွန်တော်မြန်မာနိုင်ငံအခြေအနေကပြည်ပမှာအလုပ်ထွက်လုပ်တဲ့လူတွေအများများတယ်ပေါ့နော်ရွှေ့ပြောင်းသွားလာပြီးတော့လုပ်ကင်ရတဲ့လူတွေအများများတဲ့အတွက်လူကုန်ကူးမှုကတကယ်ကိုအဓိကကိစ္စတစ်ရပ်ဖြစ်တယ်ပေါ့နော်ဒါပေမဲ့ပြီးခဲ့တဲ့နှစ်ပိုင်းတွေမှာတိုးတက်မှုတွေတော့အများကြီးရှိလာပါတယ်အထူးသဖြင့်တော့လူကုန်ကူးမှုနဲ့ကာကွယ်ဆောင်ရွက်ရေးနဲ့ပတ်သက်ပြီးတော့မူဝါဒတွေအစီအစဉ်တွေလည်းအများကြီးပို့ကောင်းလာတယ်ပေါ့နော်အထူးသဖြင့်တော့ပြီးခဲ့တဲ့တနင်္လာနေ့အတွင်းမှာတော့ဒီအင်ဒိုနီးရှားမှာငါးဖန်းတင်မောတွေမှာကျုံလိုမျိုးလောက်ကင်နေရတဲ့မြန်မာအလုပ်သမားတွေပေါ့နော်ပြန်လည်လွတ်မြောက်လာတဲ့ကိစ္စတွေပါတယ်ဆိုရင်လည်းဒါတိုးတက်မှုတွေပါပဲအဲ့အပိုင်းမှာလည်းမာရမီဒီယာဘိုင်းနေနဲ့လည်းအများကြီးအကူအညီပေးခဲ့တယ်လေ AP ဒင်းထဏာရဲ့ဖော်ထုတ်မှုကြောင့်အခုဆိုရင်ပြောင်းလဲမှုတွေအများကြီးဖြစ်တယ်ပေါ့နော်အဲ့တော့တိုးတက်မှုတွေရှိလို့ထပ်လောက်ရမယ့်ဟာတွေလည်းအများကြီးပါနော်လောက်ဆောင်မှုတွေအများကြီးတိုးတက်လာတယ်ဆိုပေမဲ့တစ်ဖက်မှာလည်းလူကုန်ကူးတဲ့လူတွေကလည်းပုံမဆန်းတစ်တဲ့နီးတွေနဲ့ကူးနေတယ်ပေါ့နော်အဲ့တော့နိုင်ငံတကာအချင်းချင်းပူးပေါင်းဆောင်ရွက်မှုပို့လို့မယ်အထူးသဖြင့်တော့ထိုင်းတို့တရုတ်တို့နဲ့ပူးပေါင်းဆောင်ရွက်မှုပို့လို့မယ်ပြီးရင်ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့တပ်ဖွဲ့အနေနဲ့လည်းဒီလူကုန်ကူးတဲ့လူတွေကိုထိထိရောက်ပုံမပြီးတော့အရေးယူဖို့လိုမယ်ပေါ့နော
်ပြီးတော့ဒီလူကုန်ကူးမှုတသက်မဟုတ်ဘူးပေါ့နော်ဒီ overall ဒီလူအခွင့်အရေးချိုးဖောက်မှုအခြေအနေနဲ့ပြောမယ်ဆိုရင်
ရောလူအခွင့်အရေးချိုးဖောက်မှုအခြေအနေနဲ့ပြောမယ်ဆိုတော့ကျွန်တော်တယောက်တည်းအမြင်အရပြောရရင်တော့ဆက်လက်ရှိနေတာပဲနေရာတွေတော့မတူပေါ့နော်ကောင်းလာတဲ့အပိုင်းမှာကောင်းလာတယ်အခုဆိုရင်လည်းမြန်မာနိုင်ငံရဲ့တပ်ဖွဲ့နဲ့နိုင်ငံတကာအဖွဲ့အစည်းတွေအများကြီးပူးပေါင်းဆောင်ရွက်တဲ့အတွက်တိုးတက်မှုတွေလည်းရှိတင်းတလောက်ရှိပေမဲ့လူအခွင့်အရေးချိုးဖောက်မှုအပိုင်းတွေကတော့ခုနလိုသတင်းမရတဲ့ဟာတွေလည်းအများကြီးရှိမယ်အဲ့တော့ကျွန်တော်တယောက်တည်းအမြင်ကတော့တိုးတက်တဲ့အပိုင်းလည်းရှိသလိုအများကြီးလောက်ရမယ့်အပိုင်းလည်းအများကြီးကြံပါသေးတယ်
ဟုတ်ကဲ့ဟုတ်ပြီးတော့ဒီကိုဝါရဲ့ထူးတို့ရဲ့အလုပ်သဘာဝအရာဒီမြန်မာတနင်္ဂနွေလုံးကိုလှည့်ပတ်သွားနေရတာဆိုတော့လူအခွင့်အရေးချိုးဖောက်မှုအပိုင်းမှာပေါ့နော်ဘယ်လိုနေရာတွေကအဆိုးအဝါဆုံးလို့သတ်မှတ်နိုင်လဲ
အထူးသဖြင့်တော့ဒီစစ်မဲ့ဖြစ်ပွားနေတဲ့နေရာပေါ့တော့နှစ်ဖက်လက်နဲ့ကင်နေအနေနဲ့ဒေသခံခြေရွာလူထုအပေါ်မှာလူခွေချုပ်ပေါမှုတွေကတော့အများကြီးရှိနေတယ်ဒေသခံခြေရွာလူထုနေရာလည်းနီးရတာကြောက်ရတော့မပြောနိုင်တဲ့ကိစ္စလေးတွေရှိတယ်ပေါ့နော်အဲအပိုင်းတွေမှာအများကြီးလှုပ်ဖို့လိုပါသေးတယ
်ဟုတ်ကဲ့ပါရှင်ပြီးတော့ပြောမယ်ဆိုရင်လောလောဆယ်ဒီအစိုးရတတန်းကလည်းနှုတ်သေးတော့လေဟိုကြိုတင်ခမန်းမှုတော့ခတ်တာပေါ့နော်ဒါပေမဲ့လည်းဒီလုပ်ငန်းမှာနှစ်ပေါင်းများစွာလှုပ်လာတဲ့လူတယောက်အနေနဲ့ NLD အစိုးရအသစ်လက်ထက်မှာဒီလူခွင့်ရေးချိုးဖောက်မှုအနေအထားဟာဘလောက်အထိတိုးတက်လာမယ်လို့ထင်လဲတိုးတက်လာမယ်လို့ထင်လားဘလို့များထင်ပါလဲရှင်
ကျွန်တော်ပြောတဲ့အမြင်ပြောရရင်တော့တိုးတက်လာမယ်လို့ထင်ပါတယ်ဟုတ်နော်ဘာဆိုရင် NLD ကလည်းဒါပြည်သူရွေးကောက်တဲ့အစိုးရပဲလေနော်နောက်ပြီးတော့ NLD ထဲမှာလည်းအရင်တော့ဒီလူခွင့်ရေးလှုပ်ရှားတဲ့လူတွေအများကြီးလဲအခုဆိုရင်အစိုးရအနေနဲ့ပါလီမန်အနေနဲ့ပါဝင်နေပြီပဲလေသူတို့အနေနဲ့ဒီကန္တာတွေကိုတိုးတက်အောင်အများကြီးလှုပ်ပေးနိုင်မယ်လို့ထင်ပါတယ်ဒါပေမဲ့လည်းဒါတွေအားလုံးကတစ်ဖွဲ့တည်းတစ်ယောက်တည်းလှုပ်လို့ရတယ်မဟုတ်ဘူးပေါ့နော်အဲ့တော့လူခွင့်ရေးချိုးဖောက်နေတဲ့လူတွေအဖွဲ့အစည်းတွေနဲ့လည်းကျွန်တော်တို့အများကြီးစကားပြောဖို့လိုတယ်သူတို့အနေနဲ့ထိတွေ့ပြီးတော့ဆက်သွယ်ဖို့လိုတယ်အဲ့ဒီအပိုင်းမှာတော့ကျွန်တော်အာရုံစိုက်ရမယ်ပေါ့နော်
ခုနကပြောသွားတဲ့အထက်မှာဒီမနှစ်ကဒီအစီအစဉ်မှာလည်းပါဝင်ပူ ူပေါင်းခဲ့ဘူးလေဒီမှာလာခဲ့တဲ့အတွေ့အကြုံကဒီမြန်မာနိုင်ငံရဲ့လုပ်ငန်းဝင်တွေမှာဘလောက်အထိအထောက်အကူပြုပြီးတော့ဒီကနေဘလို့အကျိုးရလက်တွေတည်ဆောင်သွားနိုင်ခဲ့လဲဆို
တော့ဟုတ်ကဲ့ဒီအတင်းတန်းရဲ့အဓိကပေးတဲ့ပညာရက်တွေကတော့ခေါင်းဆောင်မှုပညာရက်ပေါ့နော်နောက်ဒီပိုင်းမှာတော့ဒီ American နိုင်ငံရဲ့ Democracy အကြောင်းပေါ့နော်အများကြီးဘုသူတရပါတယ်ကိုလက်ရှိလုပ်နေတဲ့အလုပ်မှာလည်းဒီဘုသူတတွေကိုပြန်လဲသုံးလို့ရတယ်ခေါင်းဆောင်မှုဘိုင်းမှာလည်းကိုအဖွဲ့အစည်းရောနောက်ပြီးရဲရဲလူထုဘိုင်းမှာလည်းအများကြီးပြန်လဲဝင်များလို့ရတာရှိတယ်ပေါ့နော်အများကြီးကြိုးရှိပါတယ်
ဟုတ်ကဲ့ပါရှင်အခုလိုမျိုးတိုင်းရင်းသားလူငယ်ခေါင်းဆောင်တယောက်အနေနဲ့အလုပ်တွေလည်းအများကြီးလုပ်နေတယ်အခုလိုနိုင်ငံသားအတွေ့အကြုံရှိတဲ့သူတယောက်အနေနဲ့ကိုလိုလူငယ်တွေပေါ့နော်အခုလိုမျိုးပြောပြရအောင်ဘာများပြောချင်ပါလဲရှင
်သူတို့တိုင်းသားလူငယ်တွေပေါ့နော်ဟိုအခွင့်အရေးအရန်နှဲပါတယ်နော်အတိတ်တော့ဆိုပိုနေခဲ့တာပေါ့နေခဲ့တဲ့အတွက်ကြောင့်မလို့လဲမတိုးတက်ခဲ့ရတဲ့ဟာတွေအများကြီးရှိတယ်ပေါ့နော်အခုတော့ဘာပဲပြောနည်းနည်းနည်းနည်းတော့ပွင့်လာပြီမဲ့တကယ်တမ်းဟိုအောက်ခြေလူထုအပိုင်းမှာတော့ဟိုဒီပြောင်းလဲတိုးတက်မှုတွေကိုခံစားရတာအရန်နှဲပါသေးတယ
်အဲ
ဒါမဲ့ကျွန်တော်လူငယ်တွေအားပေးချင်တာဒီခေတ်ကလည်းဘာပဲပြော globalization နောက်ပြီး internet ခေတ်ဆိုတဲ့အတွက်ကြောင့်မလို့အရင်ကထက်ဆိုင်တော့အများကြီးအခွင့်အရေးတွေပိုရလာပါပါပေါ့နော်အဲ့တော့မျက်စိဖွင့်နားဖွင့်ပြီးတော့စူးစမ်းဖို့လိုမယ်အဲ့ဒါလေးကိုအားပေးချင်ပါတယ်ဟုတ်
ကဲ့ပါရှင်ကျေးဇူးအများကြီးတင်ပါ
တယ်